မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာနိုင်ငံတော်အကြီးအကျယ်ပြက်စီမှုနဲ့ထောင်နှံနှိရှေချမှတ်ခံထားရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့နာယကဦးဝင်းထိန်ဟာအပူကြီးတဲ့အတွက်ဆေးရုံတက်ပြီးတော့ဆေးကုသခံနေရတယ်လို့သူရှင်ကြီးကပြောပါရယ်။ဒါပေမဲ့စိုးရင်ရတဲ့အဆင်တော့မရှိပါဘူးလို့လည်းဆိုပါရယ်။ဒီအကြောင်းအပြည့်စုံရန်ကုန်ကပေးပို့ထားတဲ့သတင်းကိုမအီတန်စင်ပြောပြပေးပါရှင်။
မန္တလေးဦးဘိုထောင်မှာနှိရှေထောင်ဒဏ်ကြခံနေရတဲ့အသက်83နှစ်အရွယ် NLD ပါတီနိုင်ကဦးဝင်းထိန်ကမကြသေးခင်ရပိုင်းတုန်းကအပူချိန်မြင့်မာတဲ့ဒဏ်ခံခဲ့ရပြီးတဲ့နောက်ဆေးရုံတင်ပြီးတော့ကုသခံနေရတာဆိုပြီးသူ့ရဲ့ရှင်နေက VOA ကိုပြောပါလေ
။ဩဟုတ်တယ်ဟုတ်တယ်အခုကျွန်တော်တို့ပြန်ဆက်လို့လမ်းပြန်ပြောတာမန္တလေးဆေးရုံကြီးမှာဖြားလို့ဆက်တာတဲ့။ဩသူ့ညီပြန်ပြောပြန်ဆက်သွင်းရတယ်ဘာမှမစိုးရိမ်နဲ့လို့တော့ပြောတယ်တဲ့။တဲ့တာတော့ရှိတယ်ဖြားလို့မန္တလေးဆေးရုံမှာတင်ထားတယ်တဲ့ဟုတ်တယ်မစိုးရင်ရဘူးတဲ့ဖြားလို့အဲ့ဒါဆေးရုံတက်ရတာတဲ့ဒီတင်းငွင့်တွေတင်းင်းလာပဲဖြစ်မှာပေါ့ဘာလို့ဆိုစနေနေ့အကြီးကဘာမှသူအဆက်သွယ်ဟိုဆေးရုံတွေဘာမှတက်သေးဘူးတဲ့အခုသူဒီရိုးအဆက်သွယ်ပြန်လှုပ်လို့တိရ
လက်ရှိမှာတော့မန္တလေးပြည်သူဆေးရုံကြီးဖြားနာဆောင်၃ငါးတက်ဆောင်နှစ်လွာအခန်းအမှတ်၃မှာတက်ရောက်ပြီးတော့ကုသမှုခံယူနေပေမဲ့လေစိုးရင်ရတဲ့အခြေအနေမှမရှိဘူးဆိုပြီးရှင်နေကပြောပါလေ။လက်ရှိမှာဦးဝင်းထိန်ကိုမိသားစုနဲ့လူတွေ့ခွင့်ပေးမပေးဆိုတာကိုတော့မသိရသေးပါဘူး။စစ်ကောင်စီကပြီးခဲ့တဲ့နှစ်ကုန်ကတည်းကလောက်မှာကိုဗစ်ကာလတုန်းကထောင်ဝင်စားလူတွေ့ခွင့်ပိတ်ပင်ထားခဲ့တာတွေကိုပြန်ခွင့်ပြုခဲ့ပေမဲ့လေအထင်ကြီးကနိုင်ငံကောင်ဆောင်ဒေါ်ဆန်းစုကြည်အပါအဝင် NLD အစိုးရလက်ထက်တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေအထင်ကြီးကနိုင်ငံရေးကောင်ဆောင်တွေကိုတော့လူတွေ့ခွင့်အခုချိန်ကြီးမပေးထားဘဲနဲ့ပိတ်ပင်ထားစေဖြစ်ပါလေ။2021အောက်တိုဘာလ29ရက်နေ့မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နာယကဦးဝင်းထိန်ကိုနေပြီးတော့အထူးတရားရုံးကနိုင်ငံတော်အကြီးညိုပြတ်အောင်လုပ်မှုပုံမှန်1.4ကကြီးနဲ့ထောင်ဒဏ်အနည်း20ချမှတ်ထားပါလေ။အဲ့ဒီနေ့နိုဝင်ဘာလ9ရက်နေ့မှာဦးဝင်းထိန်ကိုနေပြီးတော့ချင်းထောင်ကနေမန္တလေးဦးဘိုထောင်စီကိုပြောင်းရွှေ့ခဲ့ပါလေ။2021ဖေဖော်ဝါရီလတရက်နေ့အာဏာသိမ်းပြီးတော့ရက်ပိုင်းအကြာမှာဖမ်းဆီးခံခဲ့ရတဲ့ဦးဝင်းထိန်ကိုနေပြီးတော့ဒက္ခိနခရိုင်တရားရုံးမှာရာဇသက်ကြီးပုံမှာ1.4ကကြီးနဲ့အမှုဖွင့်ခဲ့တာပါစစ်တပ်အာဏာသိမ်းတဲ့ဖေဖော်ဝါရီလတရက်နေ့ကနေပြီးတော့မှသတင်းဌာနတချို့နဲ့တွေ့ဆုံပြီးတော့ပြည်သူတို့ပန်ကြားချက်ဆိုပြီးပြောခဲ့တာကနိုင်ငံတော်အကြီးညိုပြက်စီတယ်ဆိုပြီးတရားစွဲခဲ့တာဖြစ်ပါလိမ့်အသက်83နှစ်အရွယ်ရှိပြီဖြစ်တဲ့ဦးဝင်းထိန်ကစီးချိုသွေးတူးနဲ့နှလုံးရောဂါတွေအပြင်thyroid hormone အားနည်းယောဂါစီးကျိတ်ကြီးတဲ့ယောဂါတို့ကိုပါခံစားနေရတဲ့သူဖြစ်ပါလိမ့်။ဥဝင်ထိန်မှာကျန်းမာရေးအခြေအနေအရအောက်ဆီဂျင်ပုံမှန်ရှူနေရတဲ့သူဖြစ်တယ်လို့အကူအညီနဲ့လက်တွန်းလှမ်းနဲ့သွားလာပြီးတော့လှုပ်ရှားနေရသူလည်းဖြစ်ပါလိမ့်ရှင်။